ညှင်းညွန်မိုင်းအသုံးပြုတာကိုတကဘာလုံးတိုင်းတာနဲ့1998ခုနှစ်ထဲကပိတ်ပင်ခဲ့ပေမဲ့မြန်မာနိုင်ငံမှာတော့အစိုးရတပ်မတော်အပါအဝင်တိုင်းရင်းသားတပ်ဖွဲ့တွေအသုံးပြုနေကြပါတယ်။ညှင်းညွန်မိုင်းတားဆီးအဖွဲ့ရဲ့2019ခုနှစ်အစဉ်ကစားမှာ2018ခုနှစ်အတွင်းကဘာပေါ်မှာအစိုးရစစ်တပ်တွေကညှင်းညွန်မိုင်းအသုံးပြုတဲ့စစ်တပ်ဆိုရင်မြန်မာတနိုင်ငံထဲရှိတယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာနောက်ထူးခြားတာတစ်ခုကတော့လက်နက်ကင်တိုင်းရင်းသားတပ်တွေအားလုံးညှင်းညွန်မိုင်းတွေအသုံးပြုနေကြတာပါ။အခုလိုညှင်းညွန်မိုင်းတွေသုံးလို့လက်နက်ကင်တွေဘလောက်ထိခိုက်သေးကြခဲ့တယ်ဆိုတာစရင်အထိကျမသိရပေမဲ့အရက်သားထိခိုက်မှုတချို့ကတော့အရက်ဖက်အဖွဲ့တွေကစောင့်ကြည့်မှုကြောင့်ဒစိမ့်တရေတာသိခဲ့ရပါတယ်။ညှင်းညွန်မိုင်းစောင့်ကြည့်ရေးအဖွဲ့ရဲ့အစဉ်ခန်းစာအရ1999ခုနှစ်ကနေ2018ခုနှစ်အထိညှင်းညွန်မိုင်းကြောင့်သေဆုံးသူ539ဦးရှိပြီးထိခိုက်ဒဏ်ရာရသူ3588ဦးနဲ့နောက်ဆက်တွဲအခြေအနေမသိရသူ118ဦးရှိနေပါတယ်။မိုင်းအန္တရာယ်ကြောက်နေတာလူတွေတွေမကပဲထိုင်းမြန်မာနယ်စပ်မှာဆိုရင်2010ခုနှစ်အတွင်းမှာတောတောင်တွေထဲမှာတွာလာနေတဲ့ဆင်ရိုင်းတွေတစ်လုံငန်းတွေမွေးထားတဲ့ဆင်တွေပါမကြာခဏမိုင်းနေမိတယ်ဆိုတဲ့သတင်းတွေလည်းရရှိပါတယ်မြန်မာနိုင်ငံမှာပြည်နယ်တိုင်းလိုက်ကြည့်မယ်ဆိုရင်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ဟာညင်မြုံမိုင်းတွေအများဆုံးရှိနေတဲ့ပြည်နယ်တွေဖြစ်ပြီးရှမ်းပြည်နယ်မှာတော့ကြောက်မဲနဲ့နန်းဆန်မြို့နယ်တွေအတွင်းမှာမိုင်းတွေအများကြီးရှိနေတာပါ
မိုင်းထိတဲ့လူနာက17ယောက်ရှိတယ်ပေါ့နော်အာပြီး2020တလပိုင်းမှာဆိုလို့ရှိရင်လည်း17ယောက်ရှိတယ်အာအဲ့ဒီမိုင်းထိခိုက်တဲ့လူတွေကအာဘယ်ကနေဖြစ်တာများလဲဆိုတော့ဒီအဓိကကြောင့်မဲနဲ့နမ်ဆန်မှနေတဲ့ပြည်သူလူထုတွေကအဓိကထိခိုက်မှုများတယ်ပေါ့ဒီလအာနလပိုင်းအခုဆိုလို့ရှိရင်ဟိုအာ73ရက်ရှိပြီပေါ့နော်အဲ့မှာထိခိုက်တဲ့သူက9ယောက်ရှိတယ်တယောက်ကတော့အာတန်ရာရတယ်တယောက်ကတော့ဆုံးတယ်ပေါ့နော်အဲ့ဒီဟာလဲအာပြန်ကြည့်မယ်ဆိုလို့ရှိရင်လည်းကြောင်မဲမှာနေနေတဲ့ပြည်သူတွေကအာထိခိုက်ခံစားရတယ်အာဘလို့ချင်းနေမှာချစ်ရများလဲဆိုတော့အဓိကပြည်သူလူထုတွေဒါသူတို့ရဲ့စာဝတ်နေရေးအတွက်ဟိုလက်ပတ်ချံတွေတွားနေတဲ့အချိန်ပေါ့နော်ပြီးဒီနလပိုင်းဆိုလို့ရှိရင်ဒါသူတို့ရဲ့တန်းအာရိုးရာတစ်ခုလည်းဖြစ်တဲ့ဒီချင်းဖြူဟောရှုပ်ပွဲပေါ့နော်အဲ့ချင်းဖြူရှာရင်းနဲ့လည်းအာထိတဲ့အာပြည်သူတွေရှိတယ်အာပြီးဆိုင်ငယ်မောင်းနေရင်းနဲ့ပေါ့နော်အာဆိုင်ငယ်မောင်းနေရင်းနဲ့အာထိခိုက်သွားတဲ့လူတွေလည်းရှိတယ်ပေါ့
ဒါကတော့မြေမြုံမိုင်းအန္တရာယ်ကိုစောင့်ကြည့်စည်ရင်းပြုစုပေးနေတဲ့တအန်းကျောင်းသားလူငယ်အဖွဲ့ကလွယ်အေးထွေးပြောပြသွားတာပါမြေမြုံမိုင်းတားဆီးအဖွဲ့ရဲ့အစဉ်ခံစားအရကတော့မြန်မာနိုင်ငံမှာ2016ခုနှစ်ကမြေမြုံမိုင်းအန္တရာယ်ရှိတဲ့မြို့နယ်60ပဲရှိရာကနေ2019ခုနှစ်မှာတော့81မြို့နယ်2018မှာတော့မြို့နယ်ပေါင်း90လောက်အန္တရာယ်တွေရင်ဆိုင်နေရပါတယ်စစ်ပွဲတွေဖြစ်နေစေရခိုင်ပြည်နယ်မှာအစောပိုင်းကမင်းများမြောက်ဦးမြေပုံပုံနှကျွန်းရသေးတော်မြို့နယ်တွေမှာသာမိုင်းအန္တရာယ်ရှိခဲ့ပေမဲ့2019ခုနှစ်နှောင်းပိုင်းကစပြီးပလဝမောင်းတော်ကြောက်ဖြူနဲ့ဘူးတိတော်မြို့နယ်တွေမှာအန္တရာယ်တွေဖြစ်နေပါပြီ။မြေမြုံမိုင်းကြောင့်ထိခိုက်သေဆုံးရတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံဟာအရှိတောင်အာရှမှာတတိယအမြင့်ဆုံးနိုင်ငံဖြစ်နေပါတယ်။2019ခုနှစ်တနှစ်ထဲမှာတင်202ဦးရှိတယ်လို့မြေမြုံမိုင်းစောင့်ကြည့်အဖွဲ့ရဲ့အစဉ်ခန်းစာမှာဖော်ပြထားပါတယ်။လက်ရှိမှာကချင်ပြည်နယ်မှာ2011ခုနှစ်ကတကြောပြန်စစ်ပွဲတွေဖြစ်ခဲ့ပြီး6နှစ်ကျော်ကြာအောင်အိုးအိမ်စွန့်ခွာပြီးဒုက္ခသည်အဖြစ်နဲ့နေထိုင်ခဲ့ရတဲ့ဒုက္ခသည်တွေအိမ်ပြန်နိုင်ရေးမရေမရာဖြစ်နေတာဟာမြေမြုံမိုင်းတွေရဲ့အန္တရာယ်ကိုကြောက်ရွံ့တာလဲအဓိကပါဝင်ပါတယ်။ KIA ထင်းချိုနယ်မြေမှာရှိတဲ့ဖုံလွန်ရန်ဒုက္ခသည်စခန်းကဥပရံချောင်ပြောပြတာက
မိုင်းတွေမရှိရသေးဘူးပြီးတော့တော့ကိုကအဲဒီလိုမျိုးပါနေမယ်ဆိုတော့ကိုယ့်ရဲ့ idea ကြီးရအကုန်လုံးကအလဲကြီးဖြစ်ကုန်တယ်အဲနောက်ဆုံးတော့ပြန်ရှင်းရမယ်ပြီးတော့လည်းဟိုရောက်တော့လည်းသူကစီးမွေးနိုင်တယ်သူကအဲ့မှာသူဟာမျက်စိကိုဝင်းနေသူကခြာစားနေရမယ်ဆိုတော့ဒီမိုင်းတွေကအများကြီးရှိတယ်အဲ့တော့သူကနောက်သူကတော့ကြောက်တယ်ပြီးတော့လည်းဒီစစ်ကဘယ်တော့ပြန်ဖတ်ပြီးဖြစ်မလဲတော့ဆင်းလာတဲ့အချိန်မှာပြန်ပြီးဖတ်ဖြစ်မလားဒီအဲ့လိုမျိုးကျွန်တော်ဆွေးနွေးတ
ာဥပဒေရှောင်ပြောပြသွားတာပါသူတို့ငင်းညမ်းစွာအင်ပြန်နိုင်ရေးဟာမိုင်းကွင်းတွေနဲ့ဆက်ဆံနေပါတယ်။ပြီးတော့ဒီမိုင်းကွင်းတွေကိုရှင်းလင်းနိုင်ရေးပါ။ပြီးတော့စစ်ပွဲတွေပြန်မဖြစ်ရေးဒီအတွက်ဒေသခံပြည်သူတွေကတော့ဘာမှဆောင်ရွက်နိုင်မှာမဟုတ်ပါ။သက်ဆိုင်သူများနိုင်ငံရေးနည်းနဲ့အပြေရှားငင်းညမ်းရေးကိုအရယူပြီးဆက်ပြီးဆောင်ရွက်နိုင်ဖို့မဟုတ်ပါလားခင်ဗျာ။